စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ဘက်မှာမြောင် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာတော့ရဲကင်းစခန်းတစ်ခုကိုမိရှို့ဖျက်ဆီးလိုက်ပါတယ်။ဒီတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့ဒေသခံတွေကလည်းတိမ်းရှောင်နေရပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
စတေမလန်စီရဲ့ဗိုလ်ဒူးလေးညနေကစစ်တပ်နဲ့မြောင်ဒေသခံ PDF ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်။ကျောင်းရည်ကြီးရွာရဲစခန်းကိုဝင်တိုက်သူတွေနဲ့စစ်တပ်အပြန်အလှန်ပစ်ခတ်ခဲ့ကြသလိုမြစ်စုံကြီးရွာဘက်မှာလည်းတိုက်ပွဲဖြစ်ခဲ့တာပါ။ဒါ့အပြင်နဘက်ကြီးရွာရဲကင်းစခန်းကိုဒေသခံ PDF ကာကွယ်ရေးတွေကဝင်တိုက်ခိုက်လို့စစ်တပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့ပါတယ်။အခုလိုမြောင်မြို့နယ်ထဲမှာဖြစ်နေတဲ့ခြေတွေနဲ့ပတ်သက်လို့မြောင် PDF အဖွဲ့တာဝန်ရှိသူတူက
အမြော်ကဟိနဘက်ရဲစခန်းတော့မိစုတယ်ရာရေကင်းစခန်းပေါ့နောက်ကကျောင်းရဲစခန်းကျောင်းရဲစခန်းတော့အစတော့အဲရေပဲရှိရအောင်ဆိုတော့အဲ့လိုပြစ်ခတ်မှုတွေအစပြုဖြစ်တာအဲ့ချိန်မှာစခန်းမှုကစီရီယံဝင်လာလေအဲ့နေမှာနော်အဲပြည်သူနဲ့တသားလေးစီပြည်သူပဲပေါင်းပါလေဆိုပြီးတော့ဒါမျိုးလုပ်လိုက်တာရေအဲ့စခန်းမှုကစီရီယံအဲ့လိုပြည်သူနဲ့ပေါင်းလိုက်တဲ့အချိန်မှာအဲစစ်သားတွေကဒီဘက်ကနေပြီးတော့ဝင်လာပြီးတော့စစ်သားအယောက်40လောက်ကပေါ့နော်အဲ့အရာကြီးကနေပြီးတော့တော့ဆော့ပြစ်တော့ကြတော့ပြည်သူတွေလည်းရှောင်လိုက်တာပေါ့နော်အဲမင်းညင်းတွေကမျက်စုံတိုက်ပွဲကသူတို့ကအဲ့မျက်စုံစီကိုဥတီလာပြီးတော့အစတဲ့ပြစ်ကတ်မှုတွေလုပ်ကြတာပေါ့ဒီဘက်ကလည်းကျွန်တော်တို့ပြည်သူကာကွယ်ရေးတွေပြည်သူတွေရောနေပြည်တော်တွေရောအကုန်လုံးဝိုင်းပြီးတော့အဲပြန်ပြီးခုခံတိုက်ခိုက်ကြတာပေါ့အဲ့မှာလည်းသူတို့၃ယောက်ကတော့မျက်မြင်ရင်ဖြေသွားတယ်ပေါ့နော်အဲစစ်ကောင်စီဘက်ကဟုတ်ပြည်သူကတော့ဒီကျွန်တော်တို့ဘက်ကတော့ဘာတို့ခုမှအထက်တန်းကအကြီးကြီးမားမားလည်းမရှိဘူးပြဟုတ်
နဘက်ကြီးရဲစခန်းကရဲတပ်သားတွေဟာကြောက်ရရဲစခန်းမှာအစကတည်းကသွားပြီးတော့ပူပေါင်းနေကြတာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ရေးအဖွဲ့တွေသွားပြီးတော့မီးရှို့တဲ့အချိန်ခုခံသူမရှိဖြစ်ခဲ့တာပါ။အေယော်ရီမီဘေးကမြစ်ဆုံကြီးရတိုက်ပွဲမှာတော့စစ်တပ်ဘက်ကစစ်သင်းဘောကနေလက်နက်ကြီးတွေနဲ့လမ်းပစ်တယ်လို့ PDF တွေကဆိုပါတယ်။ဘူဒူးနေကတိုက်ပွဲဖြစ်ပြီးတဲ့နောက်ဂျာတာဘရီနေမနေ့အထိလဲစစ်တပ်ဘက်ကအနာကရွာတွေမှာပစ်ခတ်ခဲ့ပါတယ်။ဒါကြောင့်ကြောက်ရကြီးရနဲ့မြစ်ဆုံကြီးရတွေကရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ကိုယ်တိုင်ဖက်ပြင်းနေသူတူကပြောပါတယ
်။ကြောက်ရွံ့မှလည်းပြင်းတယ်၊မြစ်ဆောင်ဘက်မှလည်းပြင်းတယ်။မနေ့အစောကြီးတော့ပြင်းတယ်၊9:00မိနစ်50လောက်ကဆက်နေကြီးတာနေခဏတိုင်းကြာတာ။အခုတော့ဘာမှမကြာဘူး။ဟိုပြောရင်ဘယ်လိုပြောစီးလန့်စားလာလို့နေရတာပေါ့ဗျာ။အတန်ကြာပြန်ပြီးတဲ့ဆိုတခါပြန်ပြီးတော့လွတ်ရပြေးကြပေါ့။ဖြစ်နေတဲ့ရွာသားတွေတော့မပြန်ဘူးပေါ့ဗျာ။အဲမြစ်ဆောင်တို့ဖြစ်နေတဲ့ဟာတွေကြောက်ရွံ့ဖြစ်နေတဲ့ရွာတွေအဲဒီရွာတွေလည်းမပြန်ဘူးပေါ့။
အခုလိုတပ်ပွဲဖြစ်ခင်စတေမလာ6ရက်နေ့ကလည်းချောင်းစင်းကြီးရွာဘက်ကိုရေတပ်စစ်သင်းဘောကအေယော်ရီမြစ်ဘက်ကနေလက်နက်ကြီးတွေနဲ့တိုက်ခတ်ခဲ့တယ်လို့ဘေးလူရထွက်ပြေးကြတဲ့ရွာသားတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်ခဲ့ပါသေးတယ်။အခုလိုတိုက်ပွဲတွေဖြစ်တဲ့ဟာစစ်တပ်ဘက်ကကြီးရွာတွေမှာမကြကနာဆိုသလိုဝင်ရှာပြီးဒေသခံတွေကိုဖမ်းဆီးလာတဲ့အတွက်တိုက်ပွဲတွေဖြစ်လာတာလို့ PDF တွေဘက်ကပြောပါတယ်ခင်ဗျာ။